ချင်းနေရီတင်းမာနေတဲ့အိန္ဒိယတရုတ်နှစ်နိုင်ငံနဲ့ဆက်မနှစ်ဖက်တပ်ဖွဲ့တွေထိတိုက်မတွေ့အောင်ရှောင်ဖို့နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတဘောတူခဲ့ကြပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်အဖြစ်လက်ကတ်စတေတာနေဇာမာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေဂျွန်လကအပြန်လာပစ်ခတ်ခဲ့ကြတာကြောင့်ပေါ်ပေါက်လာတဲ့တင်းမာမှုတွေဖြေလျှော့သွားအောင်အဲဒီကတပ်ဖွဲ့တွေတစ်တော်တဲ့အကွာအဝေးကိုရွှေ့ဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီး X Jay Shaka နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးတို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံသဘောတူခဲ့တာဖြစ်ပါတယ်။နေဆက်ကအခြေအနေတွေဟာဘသူအတွက်မှအကျိုးရှိတဲ့ကိစ္စမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးတွေတောက်ကြနေကပူရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေဆက်မှာတက်ဆွဲထားတဲ့တပ်ဖွဲ့တွေတစ်ဖက်နိုင်ငံပိုင်းနဲ့မြေတွေဝင်ပြီးတော့တတိပေးတဲ့အနေနဲ့တနပ်ပြပောက်ခဲ့တယ်လို့အာရှအင်အားကြီးနှစ်နိုင်ငံစလုံးကပြီးခဲ့တဲ့တစ်ပတ်ကစလို့အပြန်အလှန်ဆွဆွဲပြောဆိုနေတာပါ။နေပေါင်း45နဲ့အကြာမှာပထမဆုံးပေါ်ပေါက်လာတဲ့ဒီဖြစ်ရကြောင်းစီရေးပဋိပက္ခကြီးတွေပေါ်ပေါက်လာနိုင်တဲ့အနေအထားကိုရောက်လာတာလည်းဖြစ်ပါတယ်။နေမြေပိုက်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယတရုတ်နေဆက်ဒေတာမှာမေးလာကလေးကတက်ဆွဲထားတဲ့တောင်းနဲ့ချီတဲ့နှစ်ဖက်တပ်ဖွဲ့တွေကိုဘယ်တော့ပြန်ဆုံမလဲဆိုတာကိုတော့ကြေညာချက်တည်းမှာဖော်ပြမထားပါဘူး။ဒါပေမဲ့လည်းတရုတ်အိန္ဒိယနှစ်နိုင်ငံနေဆက်အရေးနဲ့ပတ်သက်လို့လက်ရှိသဘောတူညီမှုတွေနဲ့တန်တမန်ကျင့်ဝတ်တွေကိုဆက်လက်လိုက်နာပြီးတော့တင်းမာမှုတွေတိုးမလာအောင်ရှောင်ရှားဖို့နဲ့နေဆက်ဒေတာမှာဆက်ပြီးတော့တည်ငြိမ်အေးချမ်းဖို့သဘောတူခဲ့ကြတယ်ဆိုတာကိုတော့ဖော်ပြထားပါတယ်။